မြန်မာနိုင်ငံရခိုင်ပြည်နယ်တွေကဖြစ်ရနောက်ပိုင်းမှာရက်ဆက်ကြမ်းကြုတ်တဲ့လူခွင့်ရေးချိုးဖောက်မှုတွေမဖြစ်ခင်ကြိုတင်တားဆီးနိုင်အောင်ကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြုပြင်ပြောင်းလဲရေးလှုပ်ဖို့လိုနေတဲ့အကြောင်းလူခွင့်ရေးအဖွဲ့16ဖွဲ့ကစာရေးတိုက်တွန်းလိုက်ပါတယ်။ Amnesty International လူခွင့်ရေးအဖွဲ့ Human Rights Watch လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့လူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့စတာတွေပါတဲ့နိုင်ငံတကာလူ့အခွင့်အရေးညွန်ပေါင်းအဖွဲ့အနေနဲ့မနေ့ကဒီစာကိုထုတ်ပြန်လိုက်တာပါဒီအကြောင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါဒီလူ့အခွင့်အရေးညွန်ပေါင်းအဖွဲ့စာထဲမှာအရင်ဆယ်စုနှစ်တုန်းကသီရိလင်္ကာမှာအယက်သားအစုပြုံလိုက်အသက်ခံခဲ့ရတာကိုကုလသမဂ္ဂဘက်ကမတားနိုင်ခဲ့ပြီးမှနောက်တစ်ခေါက်အလားတူမဖြစ်စေရဘူးလို့ကတိပေးခဲ့ပေမဲ့အခုတော့မြန်မာနိုင်ငံမှာထပ်ဖြစ်လာနေတာကိုနိုင်ငံတကာရဲ့ကြာဆုံးမှုတစ်ခုအဖြစ်ထောက်ပြထားပါတယ်။ဒါကြောင့်အခုလိုကြာဆုံးမှုမျိုးဆက်မဖြစ်အောင်ကုလသမဂ္ဂတွေ့ရင်မှုချုပ်အန်တိုရီယိုဂူတရက်စ်အနေနဲ့အရင်လိုကုလရဲ့အပြောဂရုတွေနဲ့သာမဟုတ်ဘဲလက်တွေ့ပြုပြင်ပြောင်းလဲမှုတွေလုပ်ပြရတော့မယ်လို့ဒီအဖွဲ့တွေကထောက်ပြလိုက်ပါတယ်။အဲ့ဒီတော့ဒီထုတ်ပြန်စာရဲ့အရေးပါနိုင်မှုကိုမေးရမှာ Human Rights Watch လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ပြောခွင့်ရ Louis Chabanou က
Statement is significant because all of these groups have come together.
ဒီကြီးညာချက်ကအရေးပါပါတယ်။ဘာကြောင့်လဲဆိုတော့ဒီလူခွင့်ရေးအဖွဲ့အားလုံးအတူဝိုင်းပြောကြတာပါ။တစ်ဖွဲ့တည်းမဟုတ်ပါဘူး။ကျွန်တော်တို့ Human Watch အဖွဲ့တစ်ခုလည်းမဟုတ်ပါဘူး။အခုဖြစ်တာတွေကလုံလုံအားကြီးနေပါပြီ။တော်သင့်ပြီလို့ပြောထားတာလေ။ဒါကြောင့်လဲကုလသမဂ္ဂဘက်ကအလေးနဲ့ထားစဉ်းစားမှာပါ
။ဒီလူခွင့်ရေးအဖွဲ့တွေကပဲကုလသမဂ္ဂတွင်မှုချုပ် Guterres အနေနဲ့ Guatemala တန်တမန်Gert Rosenthal ကိုမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုကြီးအတွက်စုံစမ်းစစ်ဆေးဖို့နဲ့အစီရင်ခံစာထုတ်ပြန်ဖို့တာဝန်ပေးခဲ့တာကပထမအဆင့်ကောင်းဖြစ်ပြီးဒီအစီရင်ခံစာထဲမှာထောက်ပြထားသလိုကုလသမဂ္ဂစနစ်အားနည်းချက်ကိုပါအမြန်ပြင်ဆင်ဖို့ဆက်လုပ်တင်တယ်လို့တိုက်တွန်းထားပါတယ်။အဲ့ဒီတော့ဘလို့ကုလသမဂ္ဂစနစ်ရဲ့အားနည်းချက်မျိုးပါလဲလို့မေးရမှာပြောခွင့်ရချာဘနုက
All of these lessons learned
ကျွန်တော်ဖွင့်နေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုပြောထားပါတယ်မြန်မာနိုင်ငံမှာဒီလိုစိုးစိုးဝါးဝါးအဖြစ်ကိုရောက်ခဲ့ရတဲ့သင်ခန်းစာမျိုးကအရင်အလားတူဖြစ်ရတဲ့ကိုကုလသမဂ္ဂဘက်ကမတားဆီးနိုင်ခဲ့တာဒါမှမဟုတ်လည်းအရေးပေါ်ခေါင်းလောင်းထိုးနေတာကိုမကြားခဲ့မိတာတွေကြောင့်ဒီလိုစိုးစိုးဝါးလုပ်ရက်တွေကိုကြိုတင်ဟန်တားနိုင်မှုနိုင်ငံတကာဘက်ကလုပ်နိုင်တာတွေကိုကြိုမပြင်ခဲ့တာတွေကနေရလာခဲ့တဲ့ရလဒ်တွေပါ
တကယ်တော့ဒီနှစ်မေလထုတ်တန်တမန်ရိုဇန်သယ်ရဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံကရိုဟင်ဂျာတွေပေါ်မြန်မာလူကြုံရေးတပ်ဖွဲ့တွေအနေနဲ့လူမဆန်တဲ့တပ်ဖြတ်ချိုးဖောက်မှုတွေအကြီးအကျယ်လုပ်နိုင်ခဲ့တဲ့ပေါ်ကုလသမဂ္ဂဘက်ကကြိုတင်တားဆီးရေးကြိုးပမ်းဖို့ပြတ်ကွက်ခဲ့တယ်လို့ဖော်ပြထားပါတယ်။အဲဒီတော့အခုလိုမဖြစ်အောင်ဘလို့ပြည်ပြင်ပြောင်းလဲရေးတွေကုလအတွင်းမှုချုပ်အနေနဲ့လုပ်တင်ပါလေလို့မေးရမှာပြောခွင့်ရချာဘနုက
I think one of the most important things is to reinvigorate
ဒီအခြေအနေတခုကတော့အခုလိုဖြစ်ရဆိုးတွေမဖြစ်အောင်အရင်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ထူထောင်ခဲ့တဲ့ Human Rights Affront Season ကိုပြန်တက်သွင်းဖို့လိုပါတယ်ဒီ Season ကိုလက်ရှိအတွင်းရေးမှူးချုပ်လက်အောက်မှာမတိမတာနဲ့ဖျက်ထားခဲ့တာပါဒါကြောင့်အတွင်းရေးမှူးချုပ်ခန့်တဲ့ကုလသမဂ္ဂအရာရှိတွေအားလုံးဖွံ့ဖြိုးရေးလုပ်ငန်းမျိုးထဲလူခွင့်ရေးကိုပိုဦးစားပေးတာမျိုးတည်ကြအောင်လို့အတွင်းရေးမှူးချုပ်ယုံထိတ်ဆုံးကနေစစ်စစ်ပေးမဲ့သူမရှိတော့ဘူးလေ
အခုလို Human Rights Affront လုပ်ငန်းစဉ်ပြန်တက်သွင်းမှုအောက်မှာမြန်မာနိုင်ငံမှာဖြစ်ခဲ့တာအတွက်ဘလို့ရည်ရွယ်မှုတွေလုပ်နိုင်ပါလဲလို့မေးရမှာရှာဘနုက
မြန်မာနိုင်ငံမှာစိုးစိုးဝါးဝါးဖြစ်လာတော့မဲ့သတိပေးခေါင်းလောင်းတဲ့နေကိုလစ်လျူရှုခဲ့ကြတဲ့ကုလသမဂ္ဂအရာရှိတွေကိုလည်းရည်ရွယ်ဖို့လိုပါတယ်ဒီလိုလူတွေကိုနောက်ထပ်ယာရုတွေတိုးမပေးသင့်ပါဘူးဒီချက်ကိုကုလသမဂ္ဂစုံစမ်းစစ်ဆေးအဖွဲ့တွေကအလေးထားမကြည့်ခဲ့ကြပါဘူးဒါကြောင့်ဒီချက်ကိုလည်းထည့်စဉ်းစားဖို့လိုနေပါပြီ
ဒီနေရာမှာမြန်မာအစိုးရနဲ့တက်မတော်ဘက်ကတော့ရိုဟင်ဂျာဆိုတဲ့သုံးနှုန်းကိုလက်မခံထားပါဘူးခင်ဗျာ